ဟုတ်ကဲ့ပါရှင် WFP အနေနဲ့အဓိကရင်ဆိုင်ရတဲ့အခက်အခဲတွေနဲ့စိန်ခေါ်မှုတွေထဲမှာနိုင်ငံတကာအဖွဲ့အစည်းအနေနဲ့ပြည်တွင်းဥပဒေပြဋ္ဌာန်းချက်ပေါင်းအတွင်းမုန်တိုင်းဒုက္ခသည်တွေစီတိုက်ရိုက်အကူအညီတွေရောက်အောင်ဆောင်ရွက်ရတာနဲ့အေယာဝတီမြဝကျွန်းပေါ်ဒေသမှာရစ်တွေချောင်းတွေပေါများတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေကိုအလွယ်တကူမဆောင်ရွက်နိုင်တာတွေဖြစ်ပါတယ်။ဒါပေမဲ့ပထဝီအနေထားကြောင့်ရင်ဆိုင်ရတဲ့အခက်အခဲတွေကိုတင်းမော်လေကားတွေအပါအဝင်ရဟတ်ယာဉ်တွေအသုံးပြုပြီးကျော်လွှားနိုင်ခဲ့တယ်လို့ WFP ကဒီကနေ့မှထုတ်ဝေတဲ့ Darkest မုန်တိုင်းဒုက္ခသည်တွေနဲ့ပတ်သက်တဲ့စာအုပ်မှာဖော်ပြထားပါတယ်။ဒါကြောင့် WFP အတွက်အဓိကပြဿနာကဘာပါလဲလို့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Chris K ကိုမေးကြည့်တော့
Yeah, financing for Myanmar is inherently problematic. The donor community has been
အခြေခံအကြောင်းဆုံးပြဿနာကတော့မြန်မာနိုင်ငံကိုနိုင်ငံတကာကငွေကြေးအကူအညီပေးတဲ့အပိုင်းမှာမုန်တိုင်းဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီတဲ့အနေနဲ့အလူရှင်နိုင်ငံတွေကလိုက်လိုက်လဲလဲထောက်ပံ့ကြပါတယ်။ဒါကြောင့်လည်းတတိတာကာလအတွင်းကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နိုင်ခဲ့ပါတယ်။ဒါပေမဲ့ဘဝရည်တည်ရေးအတွက်တစ်ကနေပြန်ဆရတဲ့မုန်တိုင်းဒုက္ခသည်တွေအတွက်အထောက်ပံ့တွေကအများကြီးလိုအပ်နေပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ငွေကြေးအရဆက်ပြီးထောက်ပံ့ကူညီဖို့ဖိအားပေးတိုက်တွန်းနေရပါတယ်။အခုဆိုရင်ပါကစ္စတန်နဲ့တိရီလင်္ကာနိုင်ငံတွေကစစ်ပြေးဒုက္ခသည်တွေကိုဦးစားပေးကူညီနေရတယ်ဆိုပေမဲ့မြန်မာမုန်တိုင်းဒုက္ခသည်တွေရဲ့ဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ထောက်ပံ့မှုတွေကလည်းအရေးတကြီးလိုအပ်နေပါတယ်လို့ပြောသွားပါတယ်။ WFP အနေနဲ့မုန်တိုင်းဒုက္ခသည်တွေအတွက်ဘယ်အချိန်ထိစားနပ်ရိက္ခာတွေကိုဆက်လက်ထောက်ပံ့ပေးဖို့ရှိပါသလဲဆိုတဲ့မေးခွန်းကိုတော့
Peace activities are just a small component. We're providing emergency food assistance.
WFP ကအရေးပေါ်စားနပ်ရိက္ခာထောက်ပံ့တဲ့အပိုင်းကိုပဲတိကျဆောင်ရွက်တဲ့အတွက်ဒီနှစ်ကုန်အထိတော့ဆက်လက်လှုပ်ဆောင်သွားမှာပါ။ဒါပေမဲ့ပြန်လည်ထူထောင်ရေးအစီအစဉ်အတွက်ကုလသမဂ္ဂအာဆီယံနဲ့မြန်မာအစိုးရတို့သုံးပွင့်ဆိုင်အဖွဲ့ဖွဲ့စည်းထားပြီးသုံးနှစ်စီမံကိန်းချမှတ်ထားပါတယ်။ဒီနှစ်2009ကစပြီးအကောင့်ထဲပေါ်လာဆိုတော့2017အထိငုံတိုင်းဒုက္ခသည်တွေအရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောသွားပါတယ်။လက်ရှိအားဖြင့်သုံးပွင့်ဆိုင်အဖွဲ့အနေနဲ့နိုင်ငံတကာအလှရှင်အစိုးရတွေစီကလိုအပ်နေတဲ့ငွေကြေးထောက်ပံ့မှုပမာဏ9ပုံတစ်ပုံလက်ခံရရှိထားပြီလို့လည်း Chris K ကပြောခဲ့ပါတယ်ရှင်။